ဒီကိန်းပြည်နယ်မြောက်ပိုင်းမှာညမန်နေဆန်ဘူးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေအဖြစ်အစုလိုက်အပြုံလိုက်မောင်းထုတ်ခံခဲ့မှုစတဲ့လူအခွင့်အရေးချိုးဖောက်မှုဆွဆဲချက်တွေနဲ့ပတ်သက်လို့တန်ခတ်အရေးယူမဲ့မြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့ဝင်အရာရှိ9ဦးအမည်စင်းကိုဒီကနေ့တနင်္လာလူဇင်ဘတ်နိုင်ငံမှာကျင်းပမဲ့ EU ဥရောပသမ္မဂနိုင်ငံသားကြီးဝန်ကြီးတွေရဲ့အစည်းအဝေးမှာထုတ်ပြန်ကြေညာဖို့ရှိပါတယ်။အမေတိုင်းဆောင်ရွက်တဲ့လူညုံရေးတပ်ဖွဲ့ဝင်အရာရှိတွေကိုအပြစ်ပေးအရေးယူတဲ့ဥရောပသမဂ္ဂရဲ့လုပ်ရဟာထိရောက်မှုမရှိတာဘူးလို့ဥရောပအခြေစိုက်မြန်မာရေးလှုပ်ရှားသူတွေကမြင်ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ
။အခုလိုမြန်မာလုံခြုံရေးတပ်ဖွဲ့အရာရှိ9ဦးပေါ်ဥရောပသမဂ္ဂရဲ့တန်ခတ်အရေးယူမှုထဲမှာဥရောပနိုင်ငံတွေကိုခီးသွွာလာခွင့်ပိတ်ပင်တာဥရောပနိုင်ငံတွေမှာရှိနေတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာစတဲ့အချက်တွေပါဝင်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာကြီးမားပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုတိတိယောက်ယောက်အရေးယူဖို့ဆိုရင်အဓိကတာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေကိုပိုးပြီးအရေးယူသင့်တယ်လို့မြင်ကြောင်းဒတိန်အခြေဆိုင်မြန်မာအရေးလှုပ်ရှားနေတဲ့ဘာမကမ်ပိန်း UK ရဲ့ညွှန်ကြားမှု Mark Farmerner က VOE ကိုပြောပါတယ
် EU ကရေးယူတဲ့မြန်မာလူမျိုးရေးတပ်ဖွဲ့ဝင်အရာရှိ9ဦးဟာဥရောပကိုတကားမှလာဘူးသူတွေမဟုတ်တယ်လို့သူတို့ပိုင်ဆိုင်မှုတွေလည်းဒီမှာမရှိပါဘူး။နောက်ပြီးပူဂျုံမူကြီးမင်းအောင်လိုင်ရဲ့နာမည်လေအခုတန်ခတ်ရေးယူမဲ့စီရင်တဲ့မှာမပါဘူးလို့ကျွန်တော်တို့သိရပါတယ်။ EU ရဲ့တန်ခတ်ရေးယူမှုတွေဒီချိန်ကတကယ်ကိုပျော်ပျော်လွန်ပါတယ်။ကုလသမဂ္ဂကိုယ်တိုင်ကလူမျိုးတွန်းတစ်ဖြတ်မှုဒါမှမဟုတ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလို့ဖော်ပြခဲ့တဲ့ဖြစ်ရတဲ့ဆယ်လကြာပြီးမှဒီအရာရှိ9ဦးကိုပဲခီးသွွာလာခွင့်ပိတ်ပင်မှုမျိုးလောက်ဥရောပသမဂ္ဂကလှုပ်ဆောင်มาဖြစ်ပါတယ
်မြန်မာစစ်စိုးရဆက်ဆက်ဥရောပသမဂ္ဂကပိတ်ဆို့အရေးယူခဲ့ပေမဲ့2013ခုနှစ်မှာဦးသိန်းစိန်ဦးဆောင်နဲ့ရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်မြန်မာအပေါ်တန်ခတ်အရေးယူမှုအများစုကိုရုပ်သိမ်းခဲ့ပါတယ်ဒါ့အပြင်2014ကနေ2020ခုနှစ်အထိအမေရိကန်ဒေါ်လာတန်း810နီးပါးမြန်မာနိုင်ငံကိုထောက်ပံ့ဖို့လည်းရထားခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဩဂုတ်လကရိုဟင်ဂျာမွတ်စလင်9သိန်းနီးပါးအိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုမြန်မာစစ်တပ်ကမောင်းထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ EU ကမြန်မာအပေါ်ချမှတ်ထားတဲ့မူဝါဒမှာအပြောင်းအလဲတချို့ရှိလာတာပါ။ဘယ်ဂျီယံအခြေစိုက်ယူရိုဘာမာယုံရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးဟန်ညာဝေရဲ့အမြင်ကတော့
ဦးသိန်းစိန်ခစ်တုံးကတော့ EU အနေနဲ့မြင်တာကတော့အပြောင်းလဲတကယ်ဖြစ်လာပြီဒီမိုကရေစီဖက်သွားနေပြီအာတိုက်ပွဲတွေလည်းလျှော့ချမယ်ငြိမ်းချမ်းရေးယူကြမယ်ဆိုအဲ့လိုမျိုးမြင်ခဲ့ပါတယ်အဲ့ဒါကြောင့်သူတို့ကလည်းအားပေးပြီးတော့မှအများကြီးကူညီခဲ့ပါတယ်ဒါပေမဲ့ဖြစ်ပြောင်းလာပြီးနောက်ဒီမိုကရေစီဖက်လည်းတိုးတက်မှုမရှိဘူးလူအခွင့်အရေးတွေလည်းချိုးဖောက်မှုတွေများလာတယ်တိုက်ပွဲတွေလည်းများလာတယ်ဆိုတော့EU အနေနဲ့ကတော့ဒီဟာကအလုံးမဖြစ်တော့ဘူးဒီဟာတမျိုးတော့မားနေပြီလို့မြင်တာဖြစ်နိုင်ပါတယ
် EU ကနေမြန်မာကိုပေးနေတဲ့အကူအညီတွေဖြတ်တောက်နိုင်တဲ့အလားအလာရှိမရှိဆိုတာနဲ့ပတ်သက်လို့ဦးဟန်ညာဝေကအခုလိုပြောပါတယ
်ကျွန်တော်ထင်တာတော့ဒီထောက်ပံ့မှုတွေကတော့ချက်ချင်းဖြတ်မှာတော့မဟုတ်ပါဘူးဘာကြောင့်လဲဆိုတော့တို့အနေနဲ့ကမျိုးလင့်ချက်ရှိသေးတယ်ဒီအခုလိုမျိုးတယောက်နေရောက်ကိုအရေးယူရင်အစိုးရက policy ပြောင်းလာမလားဆိုတဲ့သဘောနဲ့စမ်းကြည့်တယ်လို့ကျွန်တော်မြင်တယ်ဒါပေမဲ့ဆက်ပြီးတော့မှဘယ်လိုမှအပြောင်းလဲမရှိဘူးပိုပြီးတော့မှလူခွင့်ရေးချိုးဖောက်မှုတွေများလာတယ်ဆိုရင်တော့ဒီဟာကတော့တစ်ချိန်ကျရင်တော့ဆက်ဆံရေးနိုင်ငံကြားမှာထိခိုက်နိုင်ပါတယ်
နိုင်ငံတကာအတိုင်းဝိုင်းကတော့ရိုဟင်ဂျာလို့ခေါ်ဖို့သုံးနှုန်းပေမယ့်မြန်မာအစိုးရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတရားဝင်အသိမှတ်ပြုထားခြင်းမရှိပါဘူး။ဥရောပသမဂ္ဂဟာမြန်မာနိုင်ငံကိုလက်နက်ခဲယံရောင်းဝယ်မှုပိတ်ပင်တားမြစ်ထားတာကိုပြီးခဲ့တဲ့ February လကပဲတက်တန်းထပ်ပြီးတိုးထားတာပါ။အဲ့ဒီတိုးမြင့်လိုက်တဲ့ကန့်သက်ချက်တွေအရမြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့ကိုကုန်ပစ္စည်းရောင်းချတာတချို့ပိတ်ပင်ခဲ့ပြီးမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုအစီအစဉ်ကိုလည်းဥရောပသမဂ္ဂကရပ်တန့်ခဲ့ပါတယ်။အဲ့ဒီနောက်ဆက်တွဲအနေနဲ့အခုလိုမြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့အရာရှိ9ဦးကိုတန်ခတ်အရေးယူဖို့ထည့်သွင်းဖော်ပြခဲ့ပါတယ်ရှင်